အခုဆက်လက်ပြီးတော့နေပြည်တော်လေးစိတ်မှာလက်နက်တွေဖမ်းဆီးရမိတဲ့နောက်ဆက်တွဲအခြေအနေကိုတင်ပြပေးပါမယ်။နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာတရားမဝင်လက်နက်နဲ့မူရေးဆေးဝါးဖမ်းဆီးမှုနဲ့ပတ်သက်လို့ဆက်လက်ရှာဖွေစစ်ဆေးရမှာတနက်တချို့ကိုထပ်မံသိမ်းဆည်းရမိခဲ့ပြီးတန်တရားရှိသူတချို့ကိုလည်းထပ်မံဖမ်းဆီးရမိခဲ့ကြောင်းပြည်ထရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။အမှုရနောက်ဆုံးအခြေအနေနဲ့ပတ်သက်လို့နေပြည်တော်မှာပြည်ထရေးဒုတိယဝန်ကြီးကသတင်းထောက်တွေကိုပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
နေပြည်တော်ပြည်ပဆိုင်ရာလေးစိတ်မှာအရင်သမရဦးသိန်းစိန်ဇိုးဝါလက်ထက်ကပြည်ထောင်စုဝန်ကြီးဟောင်းဦးတင်ဆန်းရဲ့တားဖြစ်သူဖြိုးကိုတင်ဆန်းတဲ့အပေါင်းပါစီကနေတရားမဝင်လက်နက်နဲ့မွေးဆေးဝါးတွေကိုဖမ်းဆီးရမိခဲ့ပြီးနောက်ပိုင်းဂွင်းဆက်တရားခဏ်တွေကိုစုံစမ်းနေပြီးဒီကနေ့ထိလူ12ယောက်လက်နက်21လက်ဖမ်းဆီးသိမ်းဆည်းထားတယ်လို့ပြည်ထောင်ဒုတိယဝန်ကြီးဗိုလ်ချုပ်အောင်စိုးကပြောပါတယ
်။တရားခဏ်တွေစစ်ဆေးလို့ရတဲ့ချက်တရားနေဒီဂွင်းဆက်တရားခဏ်တွေဆက်လက်ဖော်ထုတ်ပြီးတော့ကျွန်တော်လက်နက်တွေဆက်လက်ပြီးဖော်ထုတ်သိမ်းဆည်းခဲ့ရှိပါတယ်။ဒါပထမနေ့မှာတော့ကျွန်တော်အားလုံးပေါင်းကျွန်တော်တို့73လက်သိမ်းဆည်းပြီးဖြစ်ပါတယ်ဒီကနေ့တော့ကျွန်တော်တို့လက်နဲ့ရှစ်လက်ထပ်မှန်ပြီးသိမ်းဆည်းရမိပါတယ်ကျွန်တော်ဒီကနေ့အထိတော့ကျွန်တော်တရားခဏ်12ယောက်ကျွန်တော်တို့ဖမ်းဆီးထားဖြစ်ပါတယ်ဝင်းဆက်တရားခဏ်တွေလည်းဆက်လက်ဖော်ထုတ်နေပါတယ်ရရှိတဲ့အချိန်အားလုံးလည်းကျွန်တော်တို့သတင်းဆက်လက်ပြီးထုတ်ပြန်ပေးပါမယ
်ကျန်းရှိရဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏ်တွေကိုဖမ်းဆီးသိမ်းဆည်းဖို့ကိုဦးစားပေးဆောင်ရွက်နေတယ်လို့ပြည်ထောင်ဒုတိယဝန်ကြီးကဆက်ပြောပါတယ
်အဓိကတော့ကျွန်တော်ခုနပြောသလိုပဲကျွန်တော်တို့ကျန်းရှိနေတဲ့လက်နက်တွေနဲ့ဝင်းဆက်တရားခဏ်တွေအားလုံးကိုကျွန်တော်တို့အမြန်ဆုံးဖမ်းဆီးရမိမှုနဲ့သိမ်းဆည်းရမိမှုဒါအရေးကြီးဆုံးဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ဥစားပေးလုပ်နေပါတယ်ခင်ဗျာ။ဒါလုပ်တဲ့လုပ်ငန်းစဉ်အားလုံးမှာလည်းကျွန်တော်တို့တက်ဆိုင်ရာဌာနအားလုံးနဲ့လည်းပေါင်းစပ်ပြီးဆောင်းသွားမှာပါ။ဒီစဲဥတွေပေါ်မှာချိုးဖောက်တဲ့လုပ်ငန်းစဉ်တွေအားလုံးလည်းကျွန်တော်တို့ဖော်ထုတ်ပြီးဆောင်းသွားမှာ
။လက်ရှိမှာတော့ဖြုတ်ကိုတင်ဆန်းကိုတရားမဝင်လက်နက်ကင်ဆာမှုမွေးရပုံမှန်တွေနဲ့အမှုဖွင့်ဆောင်ရထားပြီးအခုလိုမွေးဆေးဝါးနဲ့လက်နက်တွေကိုအတူတကွဖမ်းဆီးရမိတဲ့အတွက်အကြမ်းဖက်ဥပဒေနဲ့လည်းညှိစွန်းတယ်လို့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်းအထွေထွေတွင်းရေးမှုဦးသိန်းတန်းဝန်းကတုံ့တက်ပြပါတယ်။
လောလောဆယ်ရတော့စစ်စုံနှန်းစစ်စီတဲ့ကာလပေါ့နော်ကာလဆိုတဲ့အခါကျတော့ဟိုလောလောဆယ်လောက်ကန်ဆောင်ကြတယ်မဆိုးပါဘူးမြန်မာတဲ့ဟိုအေးစ်ကုမ္ပဏီကိုဝင်စုဝင်စီးတာတော့ချက်ချင်းနှိမ့်နေခြင်းတော့ကျန်တဲ့နေရာလိုက်တာအဲ့ဒီကောင်းပါတယ်ဒါပေမဲ့ညိတာတွေအများကြီးပါလက်လက်မှုတွေရောတော့လက်လက်နဲ့မွေးစေးနဲ့အတူတွဲမိတဲ့အတွက်ဒါအကျန်းဖက်ဥတွေတယ်ညိရယ်နော်
ဖြူကိုတင်ဆန်းဟာ2012ခုနှစ်ကအေရတိုင်းဒေသကြီးမြောင်းမြမြို့နယ်ကနေကြံ့ခိုင်ရေးပါတီကနေဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကိုစိလေတောင်ဖြစ်ခဲ့က ACE ကုမ္ပဏီရဲ့အကြီးအကဲတူဖြစ်ပြီး ACE ကုမ္ပဏီဟာဆောက်လေလုပ်ငန်းဟိုတယ်လုပ်ငန်းတွေကိုအဓိကလှုပ်ဆောင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။မင်းညာပိုင်းကရန်ကုန်မြို့တာကိတာမြို့နယ်ရှုကင်းသာပလန်းမှာရှိတဲ့ဖြူကိုတင်ဆန်းပိုင်ဆိုင်တဲ့ ACE ကုမ္ပဏီဝင်ကိုရဲတပ်ဖွဲ့တွေကရှာဖွေစစ်ဆေးမှုတွေဆက်လက်ပြုလုပ်ခဲ့ရမှာတော့တနက်နေ့မွေးစည်းဝါအချုပ်ကိုထပ်မံရှာဖွေဖမ်းဆီးရမိခဲ့ပြီးကုမ္ပဏီကိုလည်းချိတ်ပိတ်ခဲ့ပါသေးတယ်ခင်ဗျာ။